မွန်ကြီးနယ်မော်လမြိုင်တက္ကသိုလ်အနီးဆန္ဒပြနေတဲ့သူတွေကိုဒီကနေ့အစောပိုင်းနဲ့ညနေပိုင်းတွေမှာနှစ်ကြိမ်ရဲတပ်ဖွဲ့ကတနက်ပြဖောက်လူစုခွဲခဲ့ရကထိခိုက်ဒဏ်ရာတွေရခဲ့ကြတာပါဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတိုက်ရင်ဆိုင်ဖြစ်ရကပြက်ခတ်နှိမ်နှင်းတဲ့အခြေအနေနဲ့ကြုံရတာလို့လဲကိုတိုင်တွေ့ခဲ့သူတို့ဖြစ်တဲ့ကိုစင်မိုးက VOA ကိုပြောပါတယ်ညနေပိုင်းမှာရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူတို့ထိခိုက်ဒဏ်ရာရခဲ့ကြောင်းလဲဒဏ်ရာရသူတွေကိုစေကူတမှုပေးရမှာကူညီပေးခဲ့တဲ့ကိုစင်မိုးကပြောပါတယ
်ဟိုတိကျောင်းဖြစ်ပြီးရဲ့နောက်ဒီမှာအကုန်လုံးတော့ကျွန်တော်တို့ဒီမိကားတွေအကုန်လုံးနဲ့တာဥစ္စာအောက်ဖေးနဲ့ထုတ်ပြီးအကုန်လုံးဖြတ်စီခံရရပြီနော်ဟိုဒီတော့ကျန်လူတွေလူတွေလည်းထိခိုက်ဒဏ်ရာလူရှိပါတယ်ထိခိုက်ဒဏ်ရာလူရှိတဲ့လူတွေကတော့ကျွန်တော်တို့အခုဟိုတော့နော်ဒီတော့ကိုရပြည်သိဖို့ဆိုတာရေးတော့ပြည်ပြီးတော့ကျွန်တော်တို့ကုတမဲ့နေရာကုတာပြီးပါပြီဘာဘာကြီးတော့ပဲထင်ပါတယ်เนาะကျွန်တော်တို့ဖြစ်တဲ့အချိန်မှာမမြင်ရဘူးဆိုတော့ကျွန်တော်ကဒီကားထွက်တဲ့ဘက်ခြံကိုသွားနေတော့လေဒီနောက်မှာဖြစ်တဲ့ဟာများမမြင်လိုက်ရဘူးเนาะတော့လည်းအများများတော့ဒီဘောက်ကန်ဆက်ကြပြီးတဲ့အချိန်မှာပဲနောက်ပြီးတော့မှာထိခိုက်ဒဏ်ရာရရှိတော့ခေါ်ထုတ်လာခဲ့တာပေါ့နော်ဒဏ်ရာပြင်းထန်တော့တရားပေါ့နော်နောက်ပြီးတော့နောက်တဲ့3-4ရက်တော့ဆိုဒီဒီကရင်ထိမှန်လာကြအဲ့ဒါဒီကလုံးလိုက်ကျွန်တော်တို့ဖေးကူထားပြီးတော့နော်
မနက်ပိုင်းမှာတော့ကမော်လမြိုင်တက္ကသိုလ်အနီးဆန္ဒပြသူတွေထဲကတချို့ကအာဏာပိုင်တွေဖမ်းဆီးသွားတာကြောင့်ပြန်လွတ်ပေးဖို့တောင်းဆိုနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတိုက်ရင်ဆိုင်မှုတွေကြုံခဲ့ရပြီးဒုတိယအကြိမ်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါအစောပိုင်းဆန္ဒပြပွဲမှာဖမ်းဆီးခံရသူ၉ဦးကိုတော့ရဲတပ်ဖွဲ့ကခံဝန်ကတိနဲ့ပြန်လွတ်ပေးလိုက်တယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်အစောပိုင်းဆန္ဒပြချိန်မှာလည်းရဲတပ်ဖွဲ့ကတနက်ပြစ်ဖောက်ပြီးလူစုခွဲဖို့စ조사ခဲ့သေးတယ်လို့မော်လမြိုင်ကျောင်းသားတမကဥက္ကဋ္ဌကိုတန်စင်ဦးကဒီနေ့မနေ့ပိုင်းမှာပဲ VOA ကိုပြောဆိုထားပါတယ်
။ပြရတော့ကျောင်းသားတွေကလည်းညှိမယ်ဆိုတော့သူတို့ခေါ်တော့ညှိတယ်။ညှိကြပါရဲ့ခေါင်းဆောင်ပိုင်းကထွက်သွားတယ်နှစ်ယောက်လောက်ပေါ့။အဲဒါခေါင်းဆောင်ပိုင်းအရင်ဝင်ဆွဲသွားတယ်။နောက်ကားပွားလေးကျော်တိတ်ကားပွားလေးကိုဆွဲသွားတယ်ပေါ့။အဲအခုကတော့သင်ရင်ပေါက်တာကတော့၄ယောက်ပေါ့နော်၄ယောက်ကျွန်တော်ဖမ်းခံရတယ်။ပြီးတော့ကျွန်တော်တိတ်ကားကိုရဲတွေကသူတို့ကိုယ်တိုင်မောင်းသူတို့ကိုယ်တိုင်စီးပြီးတော့တိတ်ကားကိုတင်းသွားတယ်ပေါ့နော်။အဲနောက်တော့ကျေပြီးတော့စစ်သားတွေပဲရောက်လာပြီးတော့ပြည်နာမှာထိုင်နေတဲ့လူတွေကဆောက်ကြမ်းတွေကဆုံဆောက်ကန်ပြီးတော့ဆန်းနာတို့အဲ့ဒါသူတို့ဆန်းနှံပြပဲနဲ့ပြည်နာမှာထိုင်ကြည့်တဲ့လူတွေလည်းကန်ပြီးဆန်းနာတို့အဲ့လိုမျိုးလုပ်တယ်ဒါပေမဲ့ဆန်းတဲ့လူကြီးတွေကအခုမတက်သေးဘူးအခုလင်းရအောင်စစ်သားရင်အားစုယူရှင်တော့၃၀၀ကျော်လောက်လို့ရှိနေပြီးတော့တက္ကသိုလ်ဝင်မှာတနက်၅ကျက်လောက်ဖောက်တယ
်စစ်သားကအာဏာသိမ်းတာနဲ့စကျင်တဲ့လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်နေချိန်မှာပဲလုံချုံရဲတပ်ဖွဲ့တွေကမိတပ်ရေးပိုက်တွေမျက်ရည်ရိုးပုံးတွေတမကတနတ်နဲ့ပါပြစ်ခတ်ပြီးအင်အားသုံးနှိမ်နှင်းတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီသတင်းပအစောပိုင်းမှာတော့လည်းနေပြည်တော်မှာရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံး2ဦးအပြင်းထန်တန်ရာရခဲ့ပြီးအများအပြားလည်းထိခိုက်တန်ရာရခဲ့ပါတယ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်အဝန်နဲ့လူအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့ဆက်အနာတိုင်မှုကိုစကျင်ပြီးငင်းငင်းချမ်းချမ်းဆန္ဒပြသူတွေရဲ့အခွင့်အရေးကိုလဲစားလိုက်နာဖို့နဲ့အင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့လဲတတိပေးထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဒီကနေ့မြန်မာအရေးအစည်းအဝေးမှာလဲမြန်မာနိုင်ငံကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့တိုက်တွန်းခဲ့ပါတယ်ရှင်။